လေးစားရတဲ့သောတာရှင်များရှင်ကျမတို့မြန်မာနိုင်ငံကပြည်သူလူထုကြီးဟာစစ်အာဏာရှင်စနစ်ဆိုတဲ့တပိုးကိုနှစ်ပေါင်းများစွာထမ်းပိုးထားနေရပါတယ်ကျမတို့မမှီလိုက်တဲ့ခက်ကြီးရဲ့စနစ်ကြောင့်ရောကျမတို့ကိုယ်တိုင်တိမိဖြတ်သန်းနေရတဲ့ခက်ကြီးရဲ့စနစ်ကြောင့်မှာမျက်စိပိတ်နားပိတ်အစစအယားယားအထိတ်တလန့်နဲ့ပြည်သူလူထုတွေအသက်ရှင်ရပ်တည်နေရသလိုဘဝတည်မြဲဖို့ဝမ်းစာအတွက်ကြက်ရက်သလိုရှာဖွေစားတောင်းနေရပါတယ်1984ဖွဲ့စည်းပုံအခြေခံဥပဒေနဲ့တိုင်းပြည်ကိုအုပ်ချုပ်ခဲ့တဲ့မဆလာတပါတီအာဏာရှင်ကနိုင်ငံကိုအပိုင်စားလုပ်ပြီးထင်ရှားဆိုင်ခဲ့ပါတယ်ကျမတို့ပြည်သူလူထုကဘဝတည်မြဲဖို့စင်းစင်းရဲရဲရှာဖွေစားတောင်းရပြီးအုပ်ချုပ်သူအကျိုးစီးပွားကိုသာကာကွယ်ထားတဲ့ဥပဒေအမိန့်အမျိုးမျိုးကိုလည်းပြည်သူလူထုကနာခံခဲ့ရပါတယ်ဒီလိုဥပဒေနဲ့ဒီလိုမတရားတဲ့အုပ်ချုပ်မှုမျိုးကို26နှစ်လုံးခံစားခဲ့ရတဲ့ပြည်သူလူထုတွေကသူတို့ဆန္ဒအမှန်ကိုလမ်းတွေပေါ်မှာအသက်နဲ့ရင်ပြီးဖော်ထုတ်ခဲ့လို့ရှစ်လေးလုံးအရေးတော်ပုံကြီးသမိုင်းတွင်ခဲ့ရပါတယ်သမိုင်းကိုသူရဲကောင်းတွေကဖန်တီးတာမဟုတ်ပဲသမိုင်းကသာသူရဲကောင်းတွေကိုဖန်တီးတယ်ဆိုတဲ့စကားကကျမတို့မြန်မာနိုင်ငံအတွက်တကယ်ကိုအတိတ်ပဲရှိလေးနဲ့ပြည့်စုံလှပါတယ်။တမိုင်းကဖန်တီးခဲ့တဲ့သူရဲကောင်းတွေတဲကကိုကိုကျွန်းမြန်တဦးဖြစ်တဲ့မင်းလှမြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဦးအောင်မေသူအကြောင်းကျမပြောပြရစီ။ဦးအောင်မေသူကမူလာတန်းကျောင်းသားဘဝကစားပြီးဗမာနိုင်ငံလုံးဆိုင်ရာကျောင်းသားများတမကကိုဝင်ရောက်ခဲ့ပါတယ်။1962မှာတာယာဝတီခရိုင်စီယုံရင်မှုရကတာညီလာခံကိုစလဲအုတ်ဖို့မြို့နယ်ဥက္ကဋ္ဌအဖြစ်တာဝန်ထမ်းဆောင်ခဲ့ပါတယ်။1963ခုနှစ်ပြည်တွင်းငြိမ်းချမ်းရေးလှုပ်ရှားမှုမှာရန်ကုန်အင်းစိန်တာယာဝတီပဲခူးဟန်တာဝတီမအူပင်6ခရိုင်ငြိမ်းချမ်းစွာဆန္ဒပြပွဲကိုခေါင်းဆောင်ပြီးမင်းလှကနေရန်ကုန်မြို့ကံတော်မင်းပန်းညံအထိခြိတက်ခဲ့ပါတယ်။ပြည်တွင်းငြိမ်းချမ်းရေးဆွေးနွေးပွဲပြက်ပြီး1963ခုနှစ်နိုဝင်ဘာ30မှာကျောင်းသားတမကအစောက်ဦးမှာပဲအဖမ်းခံလိုက်ရပါတယ်။အင်းစိန်အကျဉ်းထောင်မှာအကျဉ်းကျခံခဲ့ရပြီး1968ခုမှာကိုကိုကျွန်းကိုအပို့ခံခဲ့ရပါတယ်။ကျွန်းဖြတ်သိမ်းရေးအစာငတ်ခံတိုက်ပွဲမှာဦးအောင်မေသူအစာငတ်ခံတိုက်ပွဲဝင်ခဲ့ပါတယ်။ကျွန်းပေါ်မှာအစာငတ်ခံဆန္ဒပြပွဲ၄ချိန်ဖြစ်ပွားခဲ့ပါတယ်။1981ခုနှစ်ကျွန်းဖြတ်သိမ်းရေး53ရက်အစာငတ်ခံတိုက်ပွဲကြောင့်1981နိုဝင်ဘာလမှာအင်းစိန်အကျဉ်းထောင်ကိုပြန်ရောက်ပြီး1982ခု AB 12ရက်မှာအကျဉ်းထောင်ကဦးအောင်မေသူပြန်ပြီးလွတ်မြောက်ခဲ့ပါတယ်။ရဲဘော်ရဲဘက်စိတ်ဆိုတဲ့စကားကိုလေးလေးနက်နက်ထားဖို့ကျမတို့ငငယ်တဲကရင်ထဲဆွဲနေအောင်ကြားခဲ့ရတာပါကျွန်းဖြတ်သိမ်းရေးကိုအာနာပိုင်ကသဘောတူလက်မှတ်ထိုးတဲ့အထိအချိန်ကြာအစာငတ်ခံရမယ့်အတွက်အသက်ဆွန့်ရမယ့်အစာငတ်ခံတိုက်ပွဲဖြစ်ပါတယ်ဒီလိုသေလန်းကိုရဲဘော်ခမည်းမမိသားစုတွေရှိတယ်ခမည်းတိုက်ပွဲမဝင်ပါနဲ့အနှောင်အဖွဲ့မရှိတဲ့ကျွန်တော်အစာငတ်ခံတိုက်ပွဲဝင်မယ်လို့သေလန်းကိုလူပြီးတိုက်ပွဲဝင်ခဲ့ကြပါတယ်ကျွန်းမြန်အချင်းချင်းဘယ်နေရာတွေ့တွေ့ရဲဘော်လို့ရင်ထဲကနေလှိုက်လိုက်လှဲလှဲအပြန်အလှန်ခေါ်တတ်ကြပါတယ်ဒီလိုရဲဘော်ရဲဘက်စိတ်ပြေဝတဲ့ဦးအောင်မေသူကရှစ်လေးလုံးအရေးတော်ပုံကာလမှာမင်းလှမြို့နယ်အထွေထွေသပိတ်ကော်မတီဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့ပါတယ်1988အောက်တိုဘာလမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုဝင်ရောက်ခဲ့ပြီးမင်းလှမြို့နယ်အဖွဲ့ချုပ်ဥက္ကဋ္ဌတာဝန်ကိုထမ်းဆောင်ခဲ့ပါတယ်။ရှစ်လေးလုံးအရေးတော်ပုံအပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဝင်တန်းချီရှိခဲ့ပါတယ်။ကိုကိုကျွန်းမြန်မင်းလှမြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဦးအောင်မေသူပြောတဲ့စကားကိုသင်္ကန်းညွန်းမြို့နယ်အဖွဲ့ချုပ်လူငယ်ကျမယနေ့အချိန်ထိမေ့မရနိုင်ခဲ့ပါဘူး။အဲ့ဒီစကားကကျမတို့ရင်ဆိုင်နေရတဲ့မြမနိုင်ငံရေးနဲ့ဆက်ဆက်နေသလိုအဖွဲ့ချုပ်ပါတီကြီးနဲ့လည်းဆက်ဆက်ခဲ့ရပါတယ်။ ပါတီစုံဆိုတာနဲ့ဝေးနေတဲ့မြန်မာပြည်ပြည်သူလူထုပါတီတွေတီထောင်ဝင်ရတဲ့အချိန်မှာပါတီတွေထောင်ကြတယ်ပါတီတွေဝင်ကြတယ်ကျွန်တော်တို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်မှာလည်းပါတီဝင်ပေါင်းတန်းချီရှိခဲ့တယ်ဒါအင်အားအစ်စ်အမှန်လားဆိုတာစောင့်ကြည့်ရမှာပဲပါတီဝင်တွေထဲမှာလူထုအတွေ့တိုင်းပြည်အတွေ့တကယ်အကျိုးဖြစ်စေခြင်းနဲ့ယုံကြည်ချက်နဲ့ပါတဲ့သူလည်းရှိမယ်အခွင့်အခါစောင့်ပြီးအခွင့်အရေးလိုချင်တဲ့အခွင့်အရေးသမားလည်းပါမယ်ခါတော်မီနိုင်ငံရေးသမားလည်းပါမယ်ရေးကြီးတဲ့အရက်ဒေသတွေမှာရေးကြီးရင်အိမ်ခေါင်မိုးပေါ်စုပြုံပြီးတက်ကြတယ်ဖုံကြီးရောလူရောမွေရောကြက်ရောခွေးရောအိမ်ခေါင်မိုးပေါ်မှာအစုံမဲနေကြရတာရေးကြတော့တော့လေသူ့နေရာသူပြန်သွားကြတာပဲအခုရေးကြီးနေတဲ့အချိန်နဲ့တက်ကြွပြီးလူထုကိုကောင်းဆောင်မှုပေးနိုင်တဲ့ဥအောင်မေသူကိုစစ်အာဏာရှင်က1989ဩဂုတ်လ24ရက်နေ့မှာဖမ်းဆီးလိုက်ပါတယ်1989နိုဝင်ဘာ6ရက်နေ့အင်းစိန်အချင်းထောင်စစ်ခုံရုံးအမှတ်9ကကြီးမှာဥအောင်မေသူကို1950ပြည့်နှစ်အရေးပေါ်စီမံမှုအဥပဒေ9ညနဲ့အလုတ်ကျန်းနဲ့ထောင်ဒဏ်10နှစ်ဆိုပြီးချမှတ်လိုက်ပါတယ်လူထုနဲ့တိုင်းပြည်ကိုအကျိုးပြုမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကြီးရဲ့ပင်စီအကိုင်းအခက်အလက်တွေကိုစစ်အာဏာရှင်ကစတင်ဖျက်ဆီးလိုက်ခြင်းပဲဖြစ်ပါတော့တယ်